တရုတ်နိုင်ငံနိုင်ငံလွှတ်တော်မှသမရအသည့်ရွေးချယ်တဲ့လုပ်ငန်းစဉ်ကိုဇူလိုင်လ16ရက်စနေနေ့မှာစတင်လိုက်ပါပြီ။နိုင်ငံရေးအစိုးရဆန့်ကျင်ဆန္ဒပြမှုတွေနဲ့အတူသမရရုံးနယ်အင်နော်ကိုတင်ပိုက်ခဲ့တဲ့အတွက်စင်ကာပူနိုင်ငံကိုထွက်ပြေးပုန်းရှောင်ခဲ့တဲ့သမရဟောင်းဂိုတာဘာယာရာဂျာပတ်စကာရဲ့ဇူလိုင်16ရက်နှုတ်ထွက်စာကိုလက်ခံကြောင်းလွှတ်တော်မှတောက်ကြံနေကကြေညာပါတယ်။စနေနေ့မှာတော့လွှတ်တော်အတွင်းမှုချုပ်ဒမ်မီကာဒန်စနာရီဂေကလစ်လက်တဲ့သမရနေရာအတွက်လွှတ်တော်ခေါ်ယူရတာဖြစ်ကြောင်းပြောပါတယ်။
ガルマントリーワルニ1981
တမရရာဒူးလစ်လက်သွားပြီးလွှတ်တော်လဲဖြစ်သိမ်းမထားဘူးဆိုရင်1981တမရရွေးကောက်ပွဲဥပဒေအရလစ်လက်နေတဲ့တမရရာဒူးအတွက်3ရက်အတွင်းလွှတ်တော်ခေါ်ယူရမှာဖြစ်ကြောင်းပြောသွားတာပါတမရအစ်အတွက်အမြင့်ဆင်းတင်သွင်းမှုကိုအင်ကာနေမှာပြုတ်လုံမှာဖြစ်ပြီးတကယ်လို့တမရလောင်းကတဦးတည်းပုံမဲ့ဆိုရင်ဗုဒ္ဓဘူးနေမှာလွှတ်တော်အမတ်တွေမဲပေးရမှာဖြစ်ကြောင်းလည်းပြောပါတယ်လက်ရှိမှာယာယီတမရဖြစ်တဲ့ဝန်ကြီးချုပ် Ronnie Wickremesinghe ကတောက်ကြံနေ့အထိတောက်ကြံနေ့ကစံသစ္စာချိန်ဆိုပြီးတာဝန်ယူထားတာလည်းဖြစ်ပါတယ်ဝန်ကြီးချုပ်တာဝန်6ချိန်ထမ်းဆောင်ထားတဲ့သူဟာ Roger Pascal မိသားစုနဲ့မဟာမိတ်ဖြစ်ပြီးလွှတ်တော်မှာတော့သူ့ပါတီရဲ့တဦးတည်းသောလွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပါတယ်အတိုက်ခံတဲ့ဘက်ကတော့တမရလောင်းဖြစ် Sergeant Primaster ကိုရွေးချယ်ထားပါတယ်